Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇူလိုင်လ27ရက် VOA American တန်ရဲ့တင်ပြနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသမျိုးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေဟာရာသီဥတုအလွန်ပူတဲ့ကြားကပဲဒီအပူတန်းကိုခံပြီးတော့တနင်္ဂနွေဒီကနေ့မှဆက်ပြီးတော့ဆန္ဒတွေပြနေကြပါတယ်။ဗြိတိန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေဖြစ်နေတာကိုပို့ပြီးတော့အရှင်းမြင့်လာအောင်လုပ်တဲ့နေတဲ့ပြည်တွင်းဗြိတိန်နိုင်ငံတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်အနေနဲ့ထိမ့်ဖို့လိုတယ်လို့အီရန်ကဒီကနေ့မှသတိပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာတော့အသေးခံဗုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ၈ဦးထက်မနည်းသေဆုံးပြီးတော့25ဦးဒဏ်ရာရသွားတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်ဒီမှာတော့ရခိုင်ပြည်နယ်မြေပုံနဲ့အမ်းမြုံနယ်တွေမှာအစိုးရစစ်တင်မော့ကိုရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံတွေဘေးလွရာကိုပြေးနေရတယ်လို့လုံခြုံရေးအတွက်လည်းအထူးစိုးရိမ်နေရတဲ့အကြောင်
းဒီကနေ့တိုက်ရိုက်ရှိတာကမြေပုံနဲ့အမ်းမြုံနယ်အစအဲဒီမဲတန်ကျူးဟိုရှိရဲ
မြေပုံပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းနဲ့တူဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဟာဆက်ပြီးတိုက်ပွဲဝင်နေတဲ့အတူခရီးရန်ဘုရားကျောင်းတွေကလည်းရှီတန်းကပါဝင်နေတဲ့အကြောင်းနဲ့အိန္ဒိယမော်တကာဇီးကွဲဟာဆယ်စုနှစ်တခုအတွင်းမှာအယောင်အကျဆုံးအခြေအနေနဲ့ရင်ဆိုင်ရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်။
ဟောင်ကောင်မှာဆန္ဒပြသူထောင်ပေါင်းများစွာဟာရာသီဥတုအလွန်ပူတဲ့ကြားကပဲအပူတံကိုကြက်ညက်ခံပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဆန္ဒပြတဲ့သူတွေဟာအနောက်အောင်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရက်ကိုလှုပ်ဆောင်မှုကိုလည်းစာရန်တွေကင်ပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ညင်ပေါ်စရာဖြစ်နေတဲ့တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်ဒေသခံတွေကအစိုးရကိုဆန္ဒပြခဲ့ကြတာပါလွန်ခဲ့တဲ့လအတွင်းဟောင်ကောင်အစိုးရကိုဆန္ဒပြတဲ့သူဟာတန်းတဲ့ချီရှိခဲ့တာကြောင့်ဟောင်ကောင်မှာတစ်ခါမှမကြုံဘူးလို့အောင်ကိုဆန္ဒပြတဲ့သူအရေးအတွက်များပြားခဲ့တာဖြစ်ပြီးတော့ဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးတဲ့နောက်22နှစ်အတွင်းမှာအဆိုးအဝါဆုံးလူမှုမငြိမ်သက်မှုလည်းဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥပဒေကြမ်းကြောင့်အခုလိုလူမှုမငြိမ်သက်တွေမငြိမ်သက်မှုဖြစ်ပေါ်တဲ့အပေါ်မှာတောင်းပန်လိုက်ပြီးတော့ဒီဥပဒေကြမ်းကိုလည်းလုံးဝရုပ်သိမ်းခဲ့ပါတယ်။ဥပဒေကြမ်းကိုရုပ်သိမ်းပြီးချိန်ကစပြီးဆန္ဒပြပွဲတွေဟာဖြည်းဖြည်းချင်းအသွင်ပြောင်းလာခဲ့ပြီးတော့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့ရဲ့အင်အားသုံးနေမှုတွေအပေါ်မှာစုံစမ်းစစ်ဆေးမှုတွေလှုပ်ဖို့ကိုတောင်းဆိုလာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာအသေခံဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်မလို့လူ၈ဦးထက်မနည်းသေဆုံးပြီးတော့25ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အနောက်မြောက်ပိုင်းကတာဝန်ရှိသူတွေကပြောပါတယ်ဒီရာအစ္စမီလ်ခမ်အရမရှိရဲ့လူညိုစခန်းတစ်ခုကိုအခုတနင်္ဂနွေနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တယ်လို့ရဲဘက်ကပြောပါတယ်။နောက်ထပ်အသေးခံတိုက်ခိုက်မှုကတော့ပထမဆုံးကဒီတိုက်ခိုက်ခံရတဲ့ကဒဏ်ရာသူတွေကိုခေါ်သွားတဲ့စေယုံတျုံမှာထပ်ဖြစ်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာအသေးခံဘုံးခွဲတိုက်ခိုက်တဲ့သူဟာအမျိုးသမီးကောင်းမှုခြုံထားတယ်လို့သိရပါတယ်။အဲ့ဒီမှာနောက်ထပ်ထိခိုက်ဒဏ်ရာမှုတွေလည်းရှိခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးတော့ပါကစ္စတန်တာလီဘန်ဘက်က VOA ကိုပို့တဲ့အီးမေးလ်စာမှာဖော်ပြထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံမှာပါလီမန်ရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲယုံတွေကိုသွားရောက်ပြီးတော့မဲပေးနေကြပါတယ်။ပြီးခဲ့တဲ့ဧပြီလကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့ဟာတာတယုတ်ဆောင်ဗော်လ်ဒီမီယာဇလင်စကီကိုယူကရိန်းနိုင်ငံသားတွေအများပြားကထောက်ခံမဲပေးခဲ့တာကြောင့်သူကသမ္မတဖြစ်လာခဲ့တာပါ။အခုလိုပါလီမန်ရွေးကောက်ပွဲကိုစောစောစီးစီးကျင်းပလိုက်တဲ့အတွက်သမ္မတအသက်အနေနဲ့သူရွေးကောက်ပွဲနိုင်ရခဲ့တဲ့အောင်မြင်မှုအရှိန်ဟုန်ကိုဆက်ထိန်းသွားနိုင်ဖို့မျှော်လင့်နေတယ်လို့The Economist စီးပွားရေးမဂ္ဂဇင်းကအကဲခတ် Agnes Otolani ကပြောပါတယ်။ယူကရိန်းနိုင်ငံသားအများစုကသူတို့ရဲ့ပါလီမန်ထဲမှာအောက်ရီလိုက်စားမှုတွေရှိနေတယ်လို့အရှုံမြင်နေကြပြီးတော့ Mr. Zelensky ကိုအဲ့ဒီနိုင်ငံရေးအလွှာတစ်ခုကိုရှင်းဖို့အတွက်လုတ်ခွင့်ပေးခဲ့လုတ်ပိုင်ခွင့်ပေးခဲ့တာကြောင့်အခုလိုပါလီမန်ရွေးကောက်ပွဲကိုစောစောစီးစီးကျင်းပခဲ့တာလည်းဖြစ်ပါတယ်။ Zelensky ရဲ့ပြည်သူ့ဝန်ဆောင်မှုပါတီအနေနဲ့ဒီပါလီမန်ရွေးကောက်ပွဲမှာအခြေအနေကောင်းနိုင်မယ်လို့ခမန်းနေကြပါတယ်ဒါပေမဲ့လည်းသူတို့အနေနဲ့ပါလီမန်အမတ်နေရာအများစုကိုရကြမှာရမှာဖြစ်တဲ့အတွက်ညမောင်းအဖွဲ့တစ်ခုဖွဲ့လာနိုင်ကြတော့ရှိပါတယ်အစ်စ်ဖွဲ့စည်းပေပါလီမန်ကလုံးဝကိုမတူကွဲပြားလာနိုင်ပြီးတော့ပါလီမန်အမတ်တွေတဲက 80 ရာခိုင် နှုန်း လောက်က လည်း အစ်စ် တွေ ဖြစ် လာ နိုင် တယ် ဆို ပြီးတော့ နိုင်ငံ ရေး ကဲခတ် တွေ က တော့ သုံးသပ် နေ ကြ ပါ တယ် ခင်ဗျာ
ဂျာမနီ နိုင်ငံ မှာ တော့ နာဇီ အာဏာ ရှင် အဒော့ဖ် ဟစ်လာ ကို လုံခြုံ မှု ကြိုးစား ခဲ့ တဲ့ ထင် ရှား တဲ့ သမိုင်း ဝင် အထိမ်းအမှတ် 85 နှစ် မြောက် ကို မနစ် စင် နေ က ကျင်းပ ပါ တယ် အဲ့ဒီ ဖြစ် စဉ် မှာ တော့ လုံခြုံ မှု ကြိုးစား ခဲ့ မှု က မ အောင်မြင် ခဲ့ ပဲ လုံခြုံ မှု မှာ ပါဝင် ခဲ့ သူ တွေ တက်ဖြတ် ချင်း ခံ ခဲ့ ရ ပါ တယ် အခု ထိမ်းအမှတ် ပွဲ က တော့ အဲ့ဒီ တုန်းက တက်ဖြတ် ခံ ရ သူ တွေ ကို ဂုဏ် ပြု တဲ့ ပွဲ ဖြစ် ပါ တယ် အဲ့ဒီ လုံခြုံ မှုကိုဥဆောင်ခဲ့တဲ့ ဘုံမူကြီး Klaus von Stauffenberg တက်ဖြတ်ခံရတဲ့ အဆောင်ရှိမျက်နှာစာမှာလုပ်တဲ့ ဂုံပြုပွဲမှာတော့ စစ်သည် 400 လောက်ပါဝင်ပြီးတော့ Germany ဝန်ကြီးချုပ် Angela Merkel တက်ရောက်ခဲ့ပါတယ် ဒီသမိုင်းသင်ငန်းစာမှာပျောက်ပြတ်သွားစေဖို့ကို အမှတ်တရထိမ့်သိမ်းထားရမယ်လို့ ဝန်ကြီးချုပ် Merkel ကအဲ့ဒီပွဲမှာပြောဆိုသွားပါတယ် 1944 ခုနှစ် July 20 ရက်နေ့မှာ ဘုံမူကြီး von Stauffenberg ဟာ Nazi ကောင်းဆောင် Hitler ကိုလက်ဆွဲဘုံနဲ့ တိုက်ခိုက်ဖို့ကြိုးစားခဲ့ပါတယ် ဒါပေမဲ့လို့ အဲ့ဒီဘုံပေါက်ကွဲတဲ့အချိန်မှာ ခုံတစ်လုံးကအကာအကွယ်ရခဲ့လို့ Adolf Hitler အသက်ရှင်ကျန်းခဲ့ပါတယ် အဲ့နောက် 나이 ပိုင်းတွင်မှာပဲ von Stauffenberg နဲ့လုံခြုံမှုမှာသူနဲ့အတူပါဝင်သူတွေတက်ဖြတ်ချင်းခံခဲ့ရပါတယ် တစ်ချိန်လုံးကသူတို့ကို나ဇီတွေကတစ်စပေါက်တွေဆူပြီးတော့ကင်မွန်းတက်ခဲ့ပြီမဲ့ အခုတော့သူတို့ဟာပြဲကောင်းတွေဖြစ်လာခဲ့ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိ 5km 70 kHz 10683 5km 19 kHz 15965 နဲ့ 5km 25 kHz 11965 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတိုင်းရိုက်ထုတ်လွှင့်ပေးနေပါတယ် ဗြိတိန်နိုင်ငံပါယူနိုက်တက်စတေတ်မော့ကိုအီရန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံခြားတင်းမာမှုတွေမြင့်တက်လာတဲ့ပတ်သက်ပြီးတော့အီရန်နိုင်ငံကဗြိတိန်နိုင်ငံကိုသတိပေးလိုက်ပါတယ်။နိုင်ငံခြားတင်းမာမှုတွေဖြစ်နေတာကိုပို့ပြီးတော့အချိန်မြင့်လာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံအတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်အနေနဲ့ထိန်းဖို့လိုတယ်လို့အီရန်ကဒီကနေ့မှတိုက်တွန်းပါတယ်။ လိုက်ပြီးဒီသင်္ဘောကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးအီရန်ရဲ့ရှင်းပြချက်ကိုလည်းလက်မခံဘဲပယ်ချလိုက်ပါတယ်ဗြိတိန်ဆိုရည်နဲ့နိုင်ငံသားမှရှိနေတဲ့တင်းမာမှုတွေကိုပို့ပြီးတော့မြင့်တက်လာအောင်လုပ်ချင်နေကြတဲ့ပြည်တွင်းနိုင်ငံရင်းအင်အားစုတွေကိုထိမ့်ဖို့လိုတယ်လို့ပြောကြလိုက်ပြီးတော့ဒေသတွင်းအခြေအနေတွေကနည်းနည်းလေးမှအတိမ်းဆောင်းမခံဖြစ်နေချိန်မှာအခုလိုလှုပ်တာဟန်အန္တရာယ်များပြီးတော့ညံအမျော်မြင်နည်းလွန်ရာရောက်တယ်လို့လည်းဗြိတိန်နိုင်ငံဆိုင်ရာအီရန်တန်ကိုယ်စားလှယ်ဟမစ်ဘိုင်ဒန်ကြက်က Twitter ကနေပြောပါတယ်။ဒါပေမဲ့လည်းအီရန်အနေနဲ့ဘယ်လိုပုံစံမျိုးနဲ့မဆိုအခိုင်အမာရင်ဆိုင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။အဲဒီမတိုင်ခင်တရက်ကတော့အီရန်ဆိုရရဲ့လုံရက်တရားဆိုရင်စရာလက္ခဏာတွေဖြစ်ပြီးတော့ဂျီဘရယ်လ်တာရေလက်ကြားမှာဆီးရီးယားနိုင်ငံကိုသွားနေတဲ့အီရန်ရေနံနဲ့သင်းမောက်ကိုတရားဝင်ဖမ်းဆီးလိုက်ပြီးတဲ့နောက်အီရန်အနေနဲ့ဒေသတွေမှာမတီးမငြိမ်ဖြစ်အောင်လုပ်ပြီးတော့အနေအများပြီးတရားမဝင်တဲ့လမ်းကြောင်းကိုရွေးချယ်တာမျိုးဖြစ်နိုင်တယ်ဆိုပြီးဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ်။ဖန်စီခံထားတဲ့တင်မောသားတွေကတော့အနည်းငယ်ခင်းခင်းနဲ့ရှိနေတယ်လို့ဟော်မိုစကန်ပြည်နယ်စိတ်ကန်းအာဏာပိုင်အဖွဲ့ရဲ့အကြီးအကဲကဒီကနေ့မှပြောကြားလိုက်ပါတယ်ညာ
အမေရိကန်ပြောင်းစုနေရာတော်များများကိုဝင်ရောက်နေတဲ့ပြင်းထန်တဲ့အပူလိုင်းတံကြောင့်မလို့လူ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ကြားပါရတဲ့အောင်ရှိသူတွေကပြောပါတယ်မေရီလန်းပြည်နယ်အရီဇိုနာပြည်နယ်အာကန်ဆပ်ပြည်နယ်တွေမှာအပူချိန်မြင့်တက်လာတာနဲ့ဆက်နေပြီးတော့သေဆုံးတဲ့သတင်းတွေရရှိနေပါတယ်အခုသတင်းပတ်ရုံးပည့်ရက်တွင်အမေရိကန်ပြောင်စုမှာစုထိုင်းစမြင့်တက်ပြီးတော့အနေရရှိတဲ့အပူလိုင်းတွေပေါက်ဆက်ပေါင်းနေတာကြောင့်သတိမပြုနိုင်တော့အပူရှက်တာနဲ့အပူပြင်းတဲ့အတွက်ကျမကြီးကထိခိုက်မှုတွေရှိလာနိုင်တာကိုအမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။နိုင်ငံဝါမှာဒီစီစဉ်ထားတဲ့အခမ်းအနားတွေပွဲတော်တွေဖျော်ဖြေပွဲတွေနဲ့အားကစားပွဲအတော်များများကိုလည်းရာသီဥတုကြောင့်ဖျက်လိုက်ရပါတယ်။အပူချိန်ဟာညချိန်မှာတော့မှဆက်ရှိနေပြီးတော့အခုတနင်္လာနေ့မှာရှိဘက်ကန်ဝန်ဒေသမှာအပူချိန်ပိုတိုးလာနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်။ဒါကြောင့်မလို့တက်ရွယ်ကြီးသူတွေကိုဂရုစိုက်ကြဖို့ဆိုပြီးတော့မှားနေပါတယ်။လေပူတွေကိုထိန်းထားသလိုဖြစ်နေတဲ့ဖိအားပြင်းထန်နေမှုကြောင့်လဲအမေရိကန်အလဲပိုင်းဒေသနဲ့ရှိဘက်ကန်ဝန်ဒေသကမြို့တွေမှာအပူချိန်ကပိုးနေပါတယ်။ဒါကြောင့်လည်းပဲမြို့တွေမှာအများပြည်သူတုံးရေကူးကန်တွေကိုချိန်တိုးဖွင့်ပေးနေပြီးတော့အများပြည်သူကိုလည်းပြင်းထန်တဲ့အပူကိုဘလို့ရင်ဆိုင်မလဲပညာပေးမှုတွေကိုမြို့စီဝေသားရေးအဖွဲ့တွေကထုတ်ပြန်ပြီးနေပါတယ်ခင်ဗျာ
။တောင်ကျဒေသကအိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုတ်ထုံမိုးတဲဆန်စွာရောသွန်းပြီးတော့ရေကြီးတာကြောင့်ဒေသသူရေတွက်ဟာ152ယောက်ရှိသွားပြီဖြစ်ပြီးတော့တန်းလက်ချီတဲ့လူတွေလည်းရေဘေးအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ အနာပိုင်းတွေကဖျောချလိုက်ပါတယ်။ပြီးခဲ့တဲ့ပတ်အတွင်းရေကြီးမှုတွေကြောင့်ဒီပေါ်နိုင်ငံမှာ90ထပ်မင်းနဲ့တည်ဆုံပြီးတော့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာဇံပြည်နယ်မှာတော့90ထပ်မင်းနဲ့တည်ဆုံခဲ့ပါတယ်။ဒါပြင်မင်္ဂလာဒေ့နိုင်ငံမှာဆိုရင်လည်းလူတဒါအစင်လောက်တည်ဆုံသွားခဲ့ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းရေပြန်ကျသွားပြီးဖြစ်ပေမဲ့လည်းရေကြီးမှုကြောင့်အာဇံပြည်နယ်တဝမ်းမှာရွာ3,800မှာနေထိုင်နေကြတဲ့လူ 4.8 သန်းလောက်လည်းရေဘေးဒုက္ခနဲ့ရင်ဆိုင်နေရတယ်လို့အာဇံပြည်နယ်ရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတဦးကပြောပါတယ်။ဒါပြင်အိန္ဒိယနိုင်ငံဘီဟာပြည်နယ်မှာဆိုရင်လည်းရေချီးမှုကြောင့်နှစ်သန်းခွဲလောက်ဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကမြန်မာပုဒ်ထရမြကန်းပါးတွေပြိုကျခဲ့တာကြောင့်ကာဇီရန်ကအမျိုးသားတစ်တော်ဂျိုဟိုင်းနင်းကရှားပါတရိဆန်မျိုးဖြစ်တဲ့ဟိုဂျိုးတစ်ချောင်းနဲ့ကြံ့ဆယ်ကောင်လောက်လည်းတည်ဆုံသွားတယ်လို့အာသန်ပြည်နယ်တာဝန်ရှိသူတို့ကပြောပါတယ်ခင်ဗျာ။
လောက်ဘာဘူကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တဲ့အနှစ်90ပြည့်ဇူလိုင်20ရက်နေ့မှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဒလမျိုးသမိုင်းတူအောင်လုပ်ခဲ့ကြတဲ့အမေရိကန်အာကသယင်မှု3ကိုချီကျူးဂုဏ်ပြုစကားပြောလိုက်ပါတယ်။သူတို့3ဟာအာကသပြိုင်ပွဲကိုအနိုင်ရတာထက်ပိုပြီးတော့ကြီးကျယ်တဲ့အရာတွေကိုလုပ်နိုင်ခဲ့တဲ့အကြောင်းသူတို့ကဒီကျွန်တော်နိုင်ငံကိုပိုပြီးတော့ထင်ရှားစေခဲ့တဲ့အကြောင်းသူတို့ကြောင့်မလို့တိုးတက်တဲ့အချိန်ကာလအတွင်းမှာပဲတကဘာလုံးကလူသားတွေဟာတသားတည်းရှိခဲ့ကြကြောင်းဖလော်ရီဒါပြည်နယ်ကကနေဒီအာကသစခန်းမှာလုပ်တဲ့နှစ်ပတ်လည်အထိမ်းအမှတ်ခန်းနာမှာဒုတိယသမ္မတမိုက်ပန့်စ်ပြောသွားတာဖြစ်ပါတယ်။အာကသယင်မှု3ဖြစ်တဲ့နီးအမ်စထရောင်း၊ဘတ်စ်အော်ဒရင်နဲ့မိုက်ကောလင်းစ်တို့ဟာအနေအလုံးကိုရင်ဆိုင်ခဲ့ကြတဲ့အကြောင်းသူတို့ကမှတရားကောင်းတွေမဟုတ်ဘူးဆိုရင်တရားကောင်းဆိုတာရှိမှာမဟုတ်တဲ့အကြောင်းမိုက်ပန့်စ်ကချီချူပြောပါတယ်။အမေရိကန်အာကသဒုံပြန် Eagle ဟာ1969ခုနှစ်ဇူလိုင်20ရက်နေ့ကလာကဘာကိုဆင်းသက်ခဲ့ပြီးတော့အာကသယင်မှုတွေခြေချနိုင်ခဲ့ပါတယ်။အဲဒီတုန်းကအမေရိကန်ရဲ့ဒီရခိုင်ဆိုဗီယက်ယူနီယံတို့ခေါ်တဲ့ရုရှားတို့ဟာတန်တမာရေးအရာရောနည်းပညာအရာပါအပြိုင်ဒီစီးရေးတိုက်ပွဲဖြစ်နေတဲ့ကာလလည်းဖြစ်ပါတယ်။အမေရိကန်အာကသယင်မှုနီးအမ်စထရောင်းခြေချခဲ့တဲ့ဒီအနှစ်90ရှိလာချိန်မှာပဲနောက်တစ်ချိန်အာကသယင်မှုတွေလောက်ကိုဆီလုံးမဲ့အစီအစဉ်ကိုတော့ Greek Danaidi တက်ကအပိုလိုနံမင်းရဲ့အမှောင်ညီမ Aldous Smith ကိုအမိပေးထားကြောင်း NASA အကြီးအကဲကပြောဆိုထားပါတယ်ခင်ဗျာ။
2019ဘောလုံးရာသီကြိုခြေဆန်းပွဲတွေဖြစ်နေကစားနေကြတဲ့ ICC ဖလားဘောလုံးပွဲတွေမှာတော့နေ့ကတော့ Bayern Munich နဲ့ Arsenal တို့အနိုင်ရသွားပါတယ်။ Bayern Munich နဲ့ Real Madrid တို့ American ပြည်အောင်စု Texas နဲ့ Houston မြို့မှာကစားကြတာမှာ Bayern Munich က3-2နဲ့ Real Madrid ကိုနိုင်သွားတာပါ။ Bayern အတွက် Goal တွေကတော့ Tolisso, Lewandowski နဲ့ Gnabry တို့ကသွင်းခဲ့တာပါ။ Arsenal နဲ့ Fiorentina ပွဲမှာတော့ Arsenal က3-2မရှိနဲ့နိုင်သွားပါတယ်။Single မှာကစားနေတဲ့ Tottenham Hotspur နဲ့ Juventus ပွဲမှာတော့2-2မရှိသေးကြသွားခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရရင်နဲ့ကိုသားညုံတို့ပြောပြပေးကြရပါရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုရေဒီယိုကတောင်မှပဲ VOE ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလှော်ရီကိုတင်ဆက်ပေးပါမယ်။စီရေးပဋိပက္ခတွေတင်းမာနေစေရခိုင်ပြည်နယ်မြေပုံနဲ့အမ်းမြူနယ်မှာအစိုးရစစ်တပ်မော်ကိုရခိုင်တိုင်းဒေသလက်နက်ကင်တပ်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံပြည်သူတွေဘေးလွယကိုပြေးနေကြရတယ်လို့လုံခြုံရေးအတွက်လည်းအထူးစိုးရိမ်နေကြရတယ်လို့မြေပုံပြည်သူလွတ်တော်ကိုယ်စားလှယ်ကပြောပါရယ်။စစ်ဘေးကြောင့်ပြေးနေရတဲ့စစ်ဆောင်ပြည်သူတွေအပြင်အေးအေးလက်နက်ကင်ဖွဲ့နဲ့ဆက်တွေ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အဖမ်းခံရမှာကိုစိုးရိမ်လို့ပြေးနေရသူတွေကပို့ပြီးတော့များပြီးတော့ဒုက္ခတွေဥယျာက9,000 3,000 ကျော်သွားပြီလို့ကူညီပေးနေသူတွေကပြောပါရယ်။နောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင်။
ရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေအေနဲ့မြန်မာအစိုးရစစ်တပ်တို့ကြားအခုချိန်ထိကိုတိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်။ဒီရပိုင်းအတွင်းမှာပဲရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့အမ်းမြို့နယ်အနီးကနေကြားမြစ်နားမှာမြန်မာတပ်မတော်ရဲ့ရေတပ်စစ်သင်္ဘောတွေကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေအေဘက်ကပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့လို့အစိုးရတပ်ဖက်ကစစ်အင်အားတွေတိုးချဲ့ချလာတဲ့အတွက်အမ်းနယ်မြေပုံဒေသခံတွေအထူးစိုးရိမ်ကြောက်လန့်နေကြတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းက VOA မြန်မာပိုင်းကိုပြောပါတယ်။ဒီ
မရှိရတောက်ကြောင်နဲ့ဒီကောင်းရှင်ကြည်ရကြားမှာမျိုးဝါတစ်ခုမှနေရာယူထားတယ်။ပြီးတော့အဲ့ဒီနေဒီကသံတော်သားတွေစစ်သားတွေကပေါ့တောင်ကိုတစ်ဖွဲ့အဲဒီကောင်းရှင်တစ်ဖွဲ့အဲ့ဒီရွာတွေမှာတွားပြီးတော့စခန်းချထားတယ်ပေါ့။နောက်ရွာသားတွေကတော့အဲ့မှာစစ်တပ်လာပြီးရှင်တစ်ခုခုများလိမ့်တယ်မလားလိမ့်ကြလက်ကြတို့ဖမ်းနာရှိကြတို့အဲ့လိုလိမ့်မလားဆိုပြီးတော့တော်တော်များများကတော့ရွာထဲမှာမနေဘဲနဲ့တခြားမိဆရာရွာတွေရှိသေးလို့ရှိရသေးတယ်သွားရတယ်တချို့လည်းဒီလိုလုံငန်းခွင့်ရှိရတယ်ဝင်းနေသွားတော့ပြင်းချောင်ကြရတယ်သူတို့ရွာကိုလာပြီးစခန်းချတယ်တော့အရှိန်ကြောင်းရမှုတွေတော့သူတို့မှရှိနေကြတာပေါ့နော်
အခုလိုမျိုးအစိုးရစီရင်ရင်နေရက်ဇက်တိုက်ပြစ်ခတ်မှုဖြစ်ခဲ့သလိုကျန်းနေရခိုင်ပြည်နယ်တွင်ကရသေးတော်ဘူးသီးတော်မြအုပ်ဘတ်တွေမှာလည်းတိုက်ပွဲတွေကဖြစ်နေစေစီးရင်တင်းမာမှုတွေကဖြစ်နေလို့ပေါင်းချီတဲ့ဒေသခံပြည်သူတွေဟာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ရနေရာတွေကနေဘေးလွတ်ရာကိုအသက်လူတိမ်းရှောင်နေကြရသလိုအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့ဆက်နွယ်မှုရှိတဲ့ဆိုပြီးမတင်ကမှုတွေနဲ့ဖမ်းဆီးစစ်ဆေးမှုတွေများလာနေတဲ့အတွက်တိမ်းရှောင်နေကြရသူတွေလည်းပိုများလာနေတဲ့အခြေအနေပါဒီလိုအခြေအနေမှာတော့မိမိတို့နိုင်ငံသားတွေအတွက်လုံခြုံကာကွယ်မှုပေးပါလို့ရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုမြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကထောက်ပြပြောဆိုပါတယ်ဟုတ
်ကဲ့ဒီပွဲကြည့်လာပြီဆိုရင်တော့အဓိကဒုက္ခရောက်ကြတာတော့ကြားရသားတွေပေါ့နော်အဲဒီလိုကဟိုဒီလိုလဲကြောက်ရစက်မြော်လဲကြောက်ရကိုယ်နေရာမှာပြပြချင်ရင်လဲစက်မြော်ကဝင်ပြီးဖမ်းရှိရာတွေဆူဆူရာတွေလိမ့်နေတာရှိတော့အဲဒီပြပြချင်မှကိုလဲကြောက်နေရတဲ့သဘောတွေရှိတယ်ပြီးတော့ဘာကြောက်ပြောရွာနားမှာပြပြချင်ပြီဆိုရင်တော့တက်ကလာပြီးတော့ဒီလိုဒုက္ခပြင်းနေဆိုရဲအတိတ်ကြုံလဲရှိရဲအဲဒီလဲစိတ်ကြောက်ကြောက်မှရှိရဲကျေးဇူးတင်ခဲ့ရောဒီလိုဟာအဲ့ဒါကိုကြောက်ပြီးတော့ဒါနမှာတိုက်ခွဲချစ်တယ်ဆိုရင်တော့အဲပြီးရောရကိုသူရှောင်ပြတာပေါ့နော်ကုရမှာမနေရဘူးအဲ့ဒီရုပ်ရက်ခါမှာအစိနာရှင်ကြီးကလည်းဒီဒုက္ခတွေစကားတွေဖွင့်ပြီးတော့ဟောလာတဲ့အဲ့ဒီကိုကုညီကြရတဲ့အခြေအနေများပါတယ်နိုင်ငံတကာကုညီကြလည်းအခန့်တက်ရှိရဲ့ဒီလည်းအစိုးရရောင်းချရကုညီကြတဲ့အခန့်တက်ရှိတယ်တကယ်တော့ဒုက္ခတွေ5000 6000ကိုအခုဒီလိုရှိတာပြည်တော်မလို့ရဲ့အဲ့ဒီမှာ internet line ပြိကြတဲ့အခါမှာဒါတကယ်အဖြစ်အမှန်တွေကိုလည်းနိုင်ငံကသဘာဝရောက်ပြီးခွင့်မရတဲ့အခါမှာပို့ပြီးတော့ဒီလူတွေရဲ့ဘဝကဟာလာကျော်တဲ့ကိုကာရှုမှုမောင်ကြတဲ့သဘောမျိုးတွေရှိပါတယ်အဲ့ဒါကြောင့်နိုင်ငံတော်ကဟိုဒါဒီကိုကုသဖို့လိုတယ်ကျွန်တော်တို့ကနေပါတယ်ခင်ဗျာနော
်လက်တလုံးမှာတော့စစ်ဘေးအပြင်ဖမ်းဆီးချုပ်နှောင်ခြင်းအနေရည်နောက်မိုးများရေကြီးတဲ့ရာသီဥတုဘေးဒဏ်တွေနဲ့ပါရင်ဆိုင်နေကြရတဲ့ရခိုင်ပြည်သူတွေအတွက်ဘေးကင်းလုံခြုံစွာနဲ့ခိုနားနိုင်မဲ့စခန်းတွေလိုအပ်တယ်လို့စားနပ်ရိက္ခာတောက်သုံးရည်နဲ့စေဝါတွေကအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့အန်းနဲ့မြေပုံမြို့နယ်ပါအပါစစ်ဘေးဆောင်ပြည်သူပေါင်းက9000 3000ကျော်သွားပြီလို့ဒုက္ခသည်တွေကိုကုညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီယုံအာရေးစီကကိုစောစောထုံးကပြောပါတယ
်အခုနောက်ဆုံးကတော့ဒီကြောက်ပြုတ်ဘက်မှာရောနောက်ပြီးတော့မှဒီအန်းမျိုးနေတချို့ကြည့်ရတယ်မှလည်းပဲဒီပြတ်တစ်ခါတည်းလေးကြီးလာနေတယ်ပေါ့နော်အဲနောက်တစ်ခါကျတော့တခြားဘက်မှာရှိတဲ့ရေတတိကိုအေကတက်လိုက်တဲ့ခါကျတော့အဲ့ဒီများတောက်မှာရှိနေပြည့်တော်တွေကကြောက်ပြန်ပြီးတော့မှဆုံးဖြတ်နေရတာပေါ့နော်ဆိုတော့အခုဒီမှာစီမံကဘယ်လိုဖြစ်နေလဲဆိုတော့ခုချပဲမှုတွေလည်းမရောက်ကြတော့ဘူးပေါ့လေနော်အခုတည်းအစိုးရဖက်ကရောနောက်ပြီးတော့မှနိုင်ငံတကာဖွင့်ကြည့်တာရောဟိုလာရောက်ဖြစ်မရှိရဘူးပေါ့ဒီပြတ်တစ်ခါတည်းကဒုံးကကြီးဖြစ်ပြလာတဲ့ခါကျတော့ဒီလိုမှခုန်ကြနေရမရှိချင်နေတယ်အခုဆိုလို့ရှိရင်ညသွားဖြစ်တာနေစရာကတော့ဖြစ်ဖြစ်လို့နေကြတယ်အဲစနေခါကျတော့လည်းမမဆက်ကုန်မှုရဲ့မရှိတဲ့ခါကျတော့စိတ္တလေးကိုစနေကြနေရပေါ့နော်အဲ့လိုတော့အခြေအနေဖြစ်နေပါတယ်အဲစီးရဲချင်းလည်းကောက်ခွင့်ရတာလည်းနည်းနည်းခက်ခဲနေတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ခင်မင်းထားတဲ့အားကတော့အခုဆိုလို့ရှိရင်ကျွန်တော်တို့9000နဲ့3000ဝန်းကျင်တော့ရှိပါလိမ့်မယ်မှာ
စစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်ကူညီကယ်ဆယ်ပေးနေသူတွေအတွက်လိုအပ်တဲ့ဆက်သွယ်မှုအခက်တွေ့နေကြရလို့အင်တာနက်ဖြတ်တောက်ထားမှုကိုအမြန်ဆုံးပြန်လည်သုံးစွဲခွင့်ပေးဖို့နိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြီးခဲ့တဲ့ဇွန်လ18ရက်နေ့ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းပယ်ချခံရတဲ့အတွက်လွှတ်တော်အနေနဲ့ပြည်သူ့အတန်ပြည်သူ့အခက်အခဲကိုတင်ပြခွင့်မရတဲ့အခြေအနေဖြစ်နေပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်ဒီဘက်ကဝေဖန်ပြောဆိုနေကြပါတယ်ရှင်။
မဆုမုံပြောပြပေးကြတာပါရှင်အခုဆက်ပြီးတော့ဟောင်ကောင်ကဆန္ဒပြပွဲတွေအကြောင်းကိုဆက်ချင်ပါတယ်ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့အခိုင်အမာပြောဆိုထားတာနဲ့အတူခရီးရန်ဖျားเจ้าတွေကလည်းရှီတန်းကပါဝင်နေကြပါတယ်ဆန္ဒပြတဲ့နီလန်တစ်ခုအနေနဲ့ရောရဲတွေနဲ့ဒေါသထွက်နေတဲ့ဆန္ဒပြသူတွေအကြားမှာထိတိုက်တွေ့မှုရှော့ချနိုင်ရေးနီလန်အဖြစ်နေပါခရီးရန်အဖွဲ့တွေကလူမှုစုဝေးပွဲတွေကိုပုံမှန်ကျင်းပနေပြီးဆန္ဒပြပွဲတွေမှာဓမ္မတချင်းတွေကိုတည်ဆူကြပါတယ်တရုတ်ကသူ့ရဲ့ဩဇာကိုချဲ့ထွင်လာတာနဲ့အတူပဲဘာသာရေးပေါ်နှိပ်ကွပ်လာမှာကိုဟောင်ကောင်ကခရီးရန်ဖျားเจ้าအများပြကစိုးရိမ်နေကြတာပါဖီဝီသတင်းတော့ဘီလ်ဂယ်လူရဲ့သတင်းကိုမတ်တင်ကြီးထက်ကပြောပြပြပါမယ်ရှင်
။ဝိပုစုတောင်းရင်ဆန္ဒပြနေကြတာပါ။ဟောင်ကောင်ကခရီးရန်တွေအစိုးရရုံးချုပ်စီကိုချီတက်နေကြတာပါ။လွတ်လပ်မှုကတဖြည်းဖြည်းလျော့ပါလာတယ်လို့သူတို့ကရှုမြင်ပြီးတွန်းလှန်နေကြတာလည်းဖြစ်ပါတယ်။ကက်သလစ်စီယုံရေးမှူးလော်ရန့်စ်အန်ကအခုလိုပြောပါတယ်
။ We don't know how the situation tomorrow actually.
မနက်ဖြန်မှာအချိန်လေးဘာဖြစ်လာမယ်ဆိုတာမသိသေးပါဘူး။ဟောင်ကောင်ကလူအများအပြားအတွက်တော့တနင်္ဂနွေစနစ်နှစ်မျိုးဆိုတာပျောက်ဆုံးခဲ့ပါပြီ။ဒီလိုစနစ်မရှိတော့ပါဘူး။ကြာဆုံးတော့ပါပြီ
။ Hong Kong Lu Yee Sette Ya Gai Nung Jo Ga Korean Ni Ba. Leshi Democracy Tang Su De Sana Pya Pwe Ri Ga Ba Da Yee Go Adika Ma Tha Bi Me Le Korean Dwe Ga Yee Pa De Akhan Khan Da Ka Ni Pa Win Ni Ja Ba De. Ba Da Yee Tachin Dwe Ga Le Sana Pya Tu Ri Yee Tachin Phit La Ba De. Ba Da Yee San Ya Su Wei Mu Ri Go Tin Tin Cha Cha Ma Kain Twa Da Chaung Le Da Sei Da Pai Pa Win Ma De.Lawrence Ang Aku Lu Pyo Ba De.
If the movement are organized,
Ba Da Yee Kin Sa Tat Tat Su Si Lou Sha Ja De So Yin A Yee Yu Lu Ya De U Pa De Ma Shi Ba U. Ye Si Ga Le Khwin Pyu Che Ma Lu Ba U.
Hong Kong Ma Ba Da Yee Lu Lat Khwin Shi Ni Se So Bi Me Le Tiyo Su Ya Ga Ta Phi Phi Ne O Sa Lwan Mu La Da Ne A Tu Tru Ga A Song Shong Ya Song Phit Me Lu Korean A Mya Pya Ga Khan Sa Ni Ja Ya Da Ba.တရုတ်ကွန်မြူနစ်ပါတီကခွင့်ပြုမထားတဲ့ဘာသာရေးအဖွဲ့တွေကိုဖြိုခွင်းပါတယ်ခရီးယန်ဖျားရှိခိုးเจ้าတွေကိုဖြိုချပြီးဝတ်ပြုဆူတောင်းကြသူတွေကိုနှင်ထုတ်ပါတယ်ထိန်းသိမ်းရေးစခန်းတွေမှာမွတ်စလင်တသန်းနီးပါးကိုလည်းထိန်းသိမ်းထားတာပါဒါတွေအလုံးချောင်မဲ့ဟောင်ကောင်ကခရီးယန်တွေလည်းစိုးရိမ်ကြတာလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့က Phil Robertson ကပြောပါတယ
် We've seen the agenda of Xi Jinping in BeijingThey're trying to reel Hong Kong.
တရုတ်ဆူရနဲ့ရှီဂျင်းဖင်ရဲ့အစီအစဉ်တွေကိုကျွန်တော်တွေ့ခဲ့ကြရပြီဖြစ်ပါတယ်။သူတို့ကဟောင်ကောင်ကိုသိမ်းသွင်းလိုက်ဖို့ကြိုးစားနေကြပြီ။ဟောင်ကောင်ရဲ့အရက်ဖက်နဲ့နိုင်ငံရေးလွတ်လပ်မှုတွေလွတ်လပ်တဲ့အဖွဲ့အစည်းတွေဒီမိုကရေစီရဲ့အခြေခံတွေကိုခြေဖြတ်ဖို့ပါ။ပြည်မင်းလင်းလင်းဝေဖန်ကြတဲ့အသင်းတော်တွေလွတ်လပ်တဲ့ဘာသာရေးခေါင်းဆောင်တွေကိုထိန်းချုပ်ဖို့ဒါမှမဟုတ်လည်းဖြည့်သိမ်းပစ်ဖို့တရုတ်အစိုးရရဲ့စီးနင်းမှာရှိနေတယ်ဆိုတာကိုကျွန်တော်အခိုင်အမာပြောရဲပါတယ်။
ကိုရီးယားစာတင်ကြောင်းတချို့ဆိုရင်ဘာသာရေးဆိုင်ရာတင်နန်းတွေကိုရပ်ဆိုင်ဖို့ဖိအားပေးခံရတယ်လို့ဘာသာရေးဆိုင်ရာအသင်းအဖွဲ့တစ်ခုဖြစ်တဲ့ Hong Kong Justice and Peace Commission ကဂျက်ကီဟွန်ကပြောပါတယ်။အများပြည်သူအခမ်းအနားတွေကျင့်ပဖို့လည်းပိုခက်ခဲလာတယ်လို့သူကပြောပါတယ်
။ We have to buy the public insurance, the third party insurance.
သာသနာပြုကြောင်းတွေအနေနဲ့အာမခံထားရပါတယ်။သူတစ်ပါးထိခိုက်မှုအာမခံဝယ်ရပါတယ်။ဒါကြောင့်ပုဂ္ဂလိကအာမခံလုပ်ငန်းတစ်ခုခုကနေအာမခံခိုင်ခိုင်မာမာတစ်ခုဝယ်ရမယ်ဆိုတော့တချို့ပုဂ္ဂလိကအာမခံကုမ္ပဏီတွေကသူတို့နဲ့ဟောင်ကောင်အစိုးရကြားဒါမှမဟုတ်လဲတရုတ်အစိုးရနဲ့ဆက်ဆံရေးမပြတ်ချင်တာကြောင့်အလုပ်တွဲလုပ်ဖို့ညှင်းပါမယ်
။တရုတ်အနေနဲ့2049ခုနှစ်မတိုင်ခင်မှာတော့ဟောင်ကောင်ကိုအပြည့်အဝအုပ်ချုပ်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းခရီးယန်အများအပြားကတော့သူတို့မှာ28နှစ်ရှိသေးတယ်လို့မခံစားရပါဘူး။Hong Kong Justice and Peace Commission ကချက်ကီဟွန်ကအခုလိုပြောပါတယ
် So when you ask me about 2047 Israel
2049ခုနှစ်ကိစ္စကိုမေးလာတော့ဒါကအဝေးကြီးလိုပါသေးတယ်နောက်လာဘာဖြစ်မလဲဆိုတာတောင်မှမသိနိုင်ပါဘူ
း Hong Kong ကခရီးယန်ဖျားချောင်းအတော်များများကတော့နိုင်ငံရေးမှာဝင်မပါဖို့ရွေးချယ်ထားကြပြီးမြဲလို့လဲရွေးချယ်စရာမရှိတော့ဘူးလို့ယူဆသူတွေလည်းရှိပါတယ်ဒီအဖွဲ့ရဲ့ချစ်တက်မှုကတော့သတင်းပတ်တွေနဲ့ချီရှိလာပြီးဖြစ်ပြီးရက်တန်လိုက်ဖို့အစီအစဉ်လည်းမရှိပါဘူးရှင်
။မတ်သိငိထိုက်ပါရှင်။အခုတော့အိန္ဒိယကားဈေးကွက်အခြေအနေအကြောင်းကိုနှာစင်ကြည့်ကြအောင်ပါ။အိန္ဒိယဟာကမ္ဘာမှာတတိယအကြီးဆုံးမော်တော်ကားဈေးကွက်ဖြစ်လာမယ်လို့လွန်ခဲ့တဲ့တစ်နှစ်လောက်ကကြိုတင်ခန့်မှန်းထားခဲ့ကြပြီးမြို့လင်ထားတဲ့အတိုင်းဖြစ်မလာပဲဆယ်စုနှစ်တစ်ခုအတွင်းအယောင်အကျဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။American dollar billion 100ရှိတဲ့မော်တော်ကားဈေးကွက်အယောင်ကျဆင်းလာတာဟာအိန္ဒိယတနိုင်ငံလုံးအတိုင်းအတာနဲ့စီးပွားရေးကျဆင်းလာခြင်းရဲ့ပြရယူဖြစ်ပါတယ်။အိန္ဒိယရဲ့စီးပွားရေးဟာအခုနှစ်ပထမ3လအတွင်းမှာ5နှစ်အတွင်းဖွံ့ဖြိုးမှုအနေအကွေဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါ။ဒီအကြောင်းကို VUE သတင်းတောက် Anjana Fastri Chat သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ Gurgaon မြို့မှာရှိတဲ့ဟွန်ဒေကားအယောင်ဆိုင်တစ်ခုမှာသူတို့အိမ်ကကားအဟောင်းကိုဘယ်ကားနဲ့လဲရင်တင့်တော်မလဲဆိုတာရွေးချယ်ဖို့ Hitesh Kaushik ဆိုသူကောလိပ်ကျောင်းသားလေးတဦးကသူ့အကိုကိုကူရွေးပေးနေပါလေ
10 11 साल हो चुके उसे तो ये है कि अब वो 15 साल वाला सिस्टम भी है तो थोड़ा सा फिर
हमने ကားဟောင်းက10 11 လောက်ရှိလာနေပြီလေဒီလီမှာက15နှစ်အထက်တန်းကျော်တဲ့ကားတွေကားမဝင်မရှိဘူးဆိုတော့ဈေးတင်တော်တဲ့ကားကိုရွေးနေရတာပ
ါလွန်ခဲ့တဲ့လအနေငယ်အတွင်းကားဈေးတွေကျနေတာကြောင့် Safdarjan Motor Car အယောင်ဆိုင်အကြီးအကဲကာဂန်အော်ရိုရာလိုပုံကိုယ်တွေကဝယ်လိုသူတွေကိုနှီးမြှုပ်စုံနဲ့ဆွဲဆောင်နေကြတာပ
ါ There's a drop of around 25 to 30%.
25,000 ကနေ30,000လောက်ရောင်းကျသွားတဲ့အစည်းရေ150လောက်ရောင်းနေရတဲ့သူတွေက110-135သီးလောက်ပဲရောင်းရတော့တယ်ကျွန်တော်လည်းရောင်းကျတာပါပဲ
အိန္ဒိယရဲ့ကားဈေးကွက်ကိုမျက်စိကျပြီးကမ္ဘာကားထုတ်လုပ်သူတွေကလွန်ခဲ့တဲ့နှစ်20အတွင်းဈေးကွက်ချက်တွင်ခဲ့ကြပါတယ် Kari, Yang Kong Jin Ha, India, Tuja, Siwa, Totemu, Lala, Pi, Katolo, Duriga, Shumi, Gajaraba, Tabime, Tanpi, Siwa, Totemu, Nikuila, Nidaja, Lula, Danzariga, Lunga, Tene, Twin, Kane, the Chalu, Dongo, PC, where you don't say Muriko, Shocha, La Jabare. I look chained a pinnaja, Nangan Twinga, a cheese on Kako, Niji Pite, Marutis, Suzuki, Katolo Muri, Shocha Cabare, Gagan, Aurora, Lo, Kayans, and Legushi, Duriga.
The salaries are going up, the infrastructure costs are the same. And
the Wagalazari Dodi, Sangangagari, Adi Dame, Jama Jani, the Surabu Kakela Bido, Sang Sep went out of Murero. That's not enough about Winjanga signing the Kubiku, Pegon Jalau, come out doing the Yaraba.
Kari Yang Jani Raga, Tanpi, Siwa, Pibi, Chalani Rago, Piatani, Jim Pitello, Jawahala Neru Takato, Siwa, Tanaga.
We didn't do enough to increase the demand to
Siwai Kangala on Los Sampin and Jamishibulu General Temare, Genera, Pibapogon Bo, Atani, the Siwa Mumohobe, Pirin Way, Donzamu, Pomiko, Atare, Siwa Chevare.
Motor Sanga Sineagani, Capion Silla Jare, Tangu Lermaria, Siwa Chasemugale, Catolo Durigo, Tiga Sirello, Himan Suga, Piovare.
So if 1/2 of our economy is actually going through a slow down, then the remaining
1/3 cannot
sustain.
တော်တန်ရှင်တို့ခုနဆင်နေကြတာကVOA American တန်ရဲ့တနင်္ဂနွေညနေခင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တည်သင့်တောင်းနေနေဆိုရင်VOA email လိပ်စာ
အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းကျဉ်းချုပ်ကိုကိုရိုင်းနိုင်ကပြောပြပေးပါရှင်။ဟောင်ကောင်မှာဆန္ဒပြသူထောင်ပေါင်းများစွာဟာရာသီဥတုအလွန်ပူတဲ့ဂျားကပဲဒီအပူဒဏ်ကိုကြမ်းကြမ်းခံပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာအနောက်ရောက်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ ဟောင်ကောင်ဒေသခံတွေကအစိုးရကိုဆန္ဒပြနေကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာတေကန်ဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ၁၀ဦးထက်မနည်းသေဆုံးပြီးတော့25ဦးဒဏ်ရာရသွားခဲ့တယ်လို့ပါကစ္စတန်အနောက်မြောက်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဒေရာအစ်မောခန်အရမရှိတဲ့လုံခြုံရေးစခန်းတစ်ခုမှာဒီကနေ့တနင်္ဂနွေနေ့မှာတေကန်ဘုံခွဲတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျာမနီနိုင်ငံမှာတော့နာဇီအာဏာရှင်အဒော့ဖ်ဟစ်တလာကိုလှုပ်ရှားမှုကြိုးစားခဲ့တဲ့ထင်ရှားတဲ့သမိုင်းဝင်ထိမ့်မှတ်85နှစ်မြောက်ကိုမနေ့စနေနေ့ကကျင်းပခဲ့ကြပါတယ်။အဲ့ဒီဖြစ်စဉ်မှာတော့လှုပ်ရှားမှုကြိုးစားမှုကမအောင်မြင်ခဲ့ပဲလှုပ်ရှားမှုမှာပါဝင်သူတွေတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဗြိတိန်နိုင်ငံပိုင်ရေနံနယ်တင်းမော့ကိုအီရန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံခြားတင်းမော့မှုတွေမြင့်တက်နေတာနဲ့ပတ်သက်ပြီးအီရန်နိုင်ငံကိုဗြိတိန်ကအီရန်နိုင်ငံကဗြိတိန်နိုင်ငံကိုသတိပေးလိုက်ပါတယ်။နိုင်ငံခြားတင်းမာမှုတွေဖြစ်နေတာကိုပို့ပြီးတော့အချိန်မြဲလာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်အနေနဲ့ထိမ့်ဖို့လိုတယ်ဆိုပြီးတော့အီရန်ကဒီကနေ့မှတိုက်တွန်းလိုက်တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်။အခုကျွန်မတို့ထုတ်လွှင့်နေတဲ့ရေဒီယိုအစည်းအဝေးပြီးပြီးချင်း Intel Set 17နဲ့ Mia Set 3ဂျူရူတို့ကနေထုတ်လွှင့်ပေးမယ့် VOA TV အစည်းအဝေးတွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာမြာ9နာရီအစည်းအဝေးမှာကျွန်မတို့တစ်ခါပြန်ဆောင်ကြရအောင်ပါရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.